ိုင်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးရဲ့မှတ်ချက်ပေးပြောကြားချက်တွေဟာထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်ပြီးဝေဖန်မှုတွေမလုပ်ဖို့အတွက်ကန့်သက်ထားတဲ့ဥပဒေကိုချိုးဖောက်မှုရှိမရှိထိုင်းရဲတွေကစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းတမ္မတူအနေနဲ့တန်တမာရေးဆိုင်ရာကင်းလောက်ခွင့်ရနေတာမို့ဆွဲချက်တစုံတရာတင်မယ်လို့တော့မမျှော်လင့်ကြပါဘူး။ပြီးခဲ့တဲ့လတုန်းကသမ္မတကြီးဂလန်ဒေးဗစ်ရဲ့မင်ကွန်းပြောကြားချက်ထဲမှာထိုင်းဘရင်စနစ်နဲ့ပတ်သက်ပြီးအသေးဖြတ်မှုဆိုင်ရာတားမြစ်ထားတဲ့ဥပဒေနဲ့ညှိစွန်းမှုရှိနေတယ်လို့တိုင်ကြားစာရခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာလို့ရဲကဗိုလ်တမှုနယ်မှာပြောကြားခဲ့တာပါ။ထိုင်းဘရင်ဘူမီဘောအဗျူရာဒက်ကိုဝေဖန်မှုအတွက်အရက်သားတွေမှအပြစ်ရှိတယ်လို့ထိုင်းစစ်ခုံရုံးကအချက်မှတ်ပြီးနှစ်ရှည်ထောင်နဲ့စီရင်ချက်ချတာတွေနဲ့ပတ်သက်ပြီးမစ္စတာဒေးဗစ်ကသူ့ရဲ့မင်ကွန်းထဲမှာမင်ကွန်းထုတ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးဒီဥပဒေချိုးဖောက်မှုရှိတယ်လို့အသက်မှတ်ခံရသူအများအပြားကိုထောင်ဒဏ်25နှစ်ကျော်ပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။